ရှေ့နေကြီးဦးကိုနီကိုပြစ်ခတ်လောက်ကြံမှုမှာဖမ်းဆီးတရားရုံးတင်စစ်ဆေးခံရတဲ့တနက်သမားကြည်လင်းနဲ့ပူပေါင်းကြံစီသူအောင်ဝင်းစော်တို့နှစ်ဦးပေါ်မှာတင်ထားတဲ့ရာဇဝတ်ပြစ်မှုဆွဲချက်အမိန့်အားလုံးနှိပေါကိုရန်ကုန်တိုင်းတရားလွှတ်တော်ကမနေ့ကထပ်မံအတည်ပြုလိုက်ပါတယ်။အခုလိုတိုင်းတရားလွှတ်တော်ရဲ့တရားသူကြီးရဲ့ဆုံးဖြတ်ချက်အမိန့်ဟာဥပဒေအတိုင်းရဲရဲဝံ့ဝံ့မှန်မှန်ကန်ကန်ဆောင်ရွက်ခဲ့တာဖြစ်တယ်လို့ကျေနပ်အားရမိကြောင်းနဲ့မြန်မာနိုင်ငံရဲ့တရားစီရင်ရေးပြန်လည်တက်မှတ်ဖို့ပြုပြင်ပြောင်းလဲရေးအစပြိုးလာပြီလို့ဥကိုနီအကျိုးဆောင်ရှေ့နေတွေကကြိုဆိုလိုက်ပါတယ်။မက်ចောင်းစုံကိုဆက်ပြီးတော့နားဆင်ပါရှင်။မျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ဥပဒေအကြံပေးတရားလွှတ်တော်ရှေ့နေကြီးဦးကိုနီကိုရန်ကုန်မင်္ဂလာတုံးလေးစိတ်မှာ2018ခုနှစ်ဇန်နဝါရီလကတနက်နေ့ပြစ်ခတ်လောက်ကျန်ခဲ့သူကြည်လင်းနဲ့သူ့အမှုတွဲတွေကိုမြောက်ပိုင်းခရိုင်တရားရုံးကချမှတ်ထားတဲ့ဆွဲချက်အမိန့်တွေကိုထပ်မံအတည်ပြုကြောင်းရန်ကုန်တိုင်းတရားလွှတ်တော်ကမနေ့ကအပြည့်အစုံဆုံးဖြတ်ချက်ပေးလိုက်တာပါ။မြောက်ပိုင်းခရိုင်တရားရုံးကတင်ထားတဲ့ဆွဲချက်တွေကတော့တနက်သမားကြည်လင်းကိုလူသက်မှုရာဇသက်ကြီးပုံမှ302နဲ့အပိုက်ခွဲပါအချက်တွေနောက်ပူပေါင်းကြံစီတဲ့အောင်ဝင်းစော်ကိုလည်းရာဇသက်ကြီးပုံမှ302ပါအချက်တွေနဲ့ဆွဲချက်တင်ထားတာဖြစ်ပါတယ်။ဒီဆွဲချက်တွေအတိုင်းဆက်လက်စစ်ဆေးဖို့ရန်ကုန်တိုင်းတရားလွှတ်တော်တရားသူကြီးဦးအောင်နိုင်ရဲ့အမိန့်ဆုံးဖြတ်ချက်ကိုကြိုဆိုကြောင်းဥက္ကိုနီရဲ့အမှုလိုက်တရားလွှတ်တော်ရှေ့နေဦးခင်မောင်ထေကတရားရုံးပြင်ပမှာသတင်းတောက်တွေကိုအခုလိုပြောပါရယ
်ဒီကိစ္စနဲ့ပတ်သက်ပြီးတော့လွှတ်တော်တရားသူကြီးဟာနော်သူရှေ့မှာရောက်လာတဲ့ကိစ္စမှာအမှုမှာပေါ်ပေါက်နေတဲ့တက်တဲ့ခံချက်တွေအတိုင်းသူရဲရဲဝံ့ဝံ့ဆောင်ရွက်သွားတယ်ဘသူမျက်နှာမှမထောက်ဘူးဘသူဘက်မှမလိုက်ဖဲနဲ့ဥပဒေမျက်နှာကိုတစ်ခုပဲကြည့်ပြီးတော့ဆောင်ရွက်လာတဲ့ကိစ္စမျိုးဖြစ်တဲ့အတွက်ကျွန်တော်တို့ကတော့ကြိုးစားပါတယ
်ဒါပေမဲ့လည်းအောင်ဝင်းစော်အပေါ်တင်ထားတဲ့နောက်ထပ်ဆွဲချက်တစ်ခုဖြစ်တဲ့လက်နက်ဥပဒေပုံမှ19ပါအချက်တွေကိုတော့ရန်ကုန်တိုင်းတရားလွှတ်တော်ကပယ်ဖျက်လိုက်ပါတယ်ဒါနဲ့ပတ်သက်လို့ရှေ့နေဦးခင်မောင်ထေကအခုလိုရှင်းပြပါတယ
်လက်နက်မှုနဲ့ပတ်သက်ပြီးတော့အောင်ဝင်းစော်ကိုပယ်ဖျက်ပေးလိုက်တယ်ဘာဖြစ်လို့လဲဆိုတော့ဒီထဲမှာဒါနဲ့ပတ်သက်ပြီးတော့တက်တဲ့ကအထောက်အထားမရှိဘူးလို့တရားရုံးကသုံးသပ်တွေးရှိတဲ့အတွက်ဒီဟာနဲ့ပတ်သက်ပြီးတော့လွှတ်တော်ကနေပြီးတော့လက်နက်မှုနဲ့ပတ်သက်တဲ့ပုံမှောက်ပယ်ဖျက်ပေးလိုက်တယ်
ဥက္ကိုနီလောက်ကြံခံရမှုမှာပူပေါင်းကြံစီလှုပ်ဆောင်မှုဆိုတဲ့ပုံမှ34နဲ့ဆွဲချက်တင်ခံထားရတဲ့ဇေယဖြိုးကိုတော့ပြစ်မှုကျူးလွန်သူကိုအားပေးကူညီမှုပုံမှ109နဲ့ပြောင်းလဲပေးလိုက်တယ်လို့ရှေ့နေဦးခင်မောင်ထေးကပြောပါတယ
်ကျွန်တော်တို့လည်းကျင့်တဲ့လို့ပဲကျွန်တော်ပြောပြရစီဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့လေးစိတ်မှာကြည်လင်းရှိနေတယ်အောင်ဝင်းစော်ရှိနေတယ်ကြည်လင်းအောင်ဝင်းစော်နဲ့ကလွဲလို့ဘယ်သူနဲ့မှအပတ်အသက်အဆက်ဆံမလုပ်ဘူးသူတို့နှစ်ယောက်အတူတူပဲဆိုတာကိုကျွန်တော်ကမြင်သားနေတယ်ဒီပေါ်မှာသူတို့နှစ်ယောက်ကြိုတင်ကြံစီပြီးတော့အကုန်လုံးပူပေါင်းဆောင်ရွက်ခဲ့တဲ့မြင်တဲ့အတွက်သူ34နဲ့ဆွဲချက်တင်ထားတယ်။အလားတူပဲဇေယျဖြိုးဟာအမှုမှာပတ်သက်မှုရှိတယ်ဆိုတဲ့အကြောင်းအထောက်အထားတွေတော့ရှိတယ်။သို့တော်ညာလည်းပဲအမှုဖြစ်တဲ့နေရာမှာသူမရှိဘူးနော်။34အရာဆွဲချက်တင်နေလောက်တဲ့အနေထားမှာမရှိဘူး။ဇေယျဖြိုးရဲ့အနေထားဟာနော်။ပြစ်မှုကျူးလွန်တဲ့ကိစ္စမှာသူစိတ်တပိုင်းပတ်သက်ကူညီတယ်ဆိုတဲ့အကြောင်းအရာကြောင့်ဆိုရင်တရားကိုယ်နဲ့ဆွဲချက်တင်ရမယ်။ဒါလည်းအမှန်ပဲဗျ။အ
ဝင်းစော်ရဲ့အကိုဖြစ်သူအချုပ်လွတ်အမခံရရှိထားတဲ့အောင်ဝင်းထွန်းကိုတော့မူလဆွဲချက်ဖြစ်တဲ့ပြစ်မှုကျူးလွန်သူတွေကိုလွတ်မြောက်ဖို့ကူညီပေးခဲ့တဲ့ပုံမှ212နဲ့ပဲဆက်လက်စစ်ဆေးသွားမှာဖြစ်ပါတယ်။တနက်သမားကြည်လင်းနဲ့အပေါင်းပါအောင်ဝင်းစော်တို့ကသူတို့ပေါ်တင်ထားတဲ့ဆွဲချက်တွေကိုမချေနှက်တဲ့အတွက်ပြောင်းလဲပြင်ဆင်ဖို့ရန်ကုန်တိုင်းတရားလွှတ်တော်ကိုဥတိုက်လျှောက်ထားခဲ့တာဖြစ်ပါတယ်။သူတို့နှုတ်လုံးရဲ့လျှောက်ထားချက်အားလုံးကိုတရားသူကြီးဦးအောင်နိုင်ကပယ်ချခဲ့ပြီးမူလတရားရုံးရဲ့ဆွဲချက်အမိန့်ကိုထပ်မံအတည်ပြုခဲ့တာပါတဖက်မှာလည်းကြည်လင်းအောင်ဝင်းစော်နဲ့အကိုဖြစ်သူအောင်ဝင်းထွန်းတို့အပေါ်မြောက်ပိုင်းခရိုင်တရားရုံးကချမှတ်ခဲ့တဲ့ဆွဲချက်တွေနဲ့ပတ်သက်လို့လောက်ကျန်ခံရတဲ့ဥက္ကိုနီရဲ့ဇနီးဒေါ်တင်အေးကပြင်ဆင်ပေးဖို့ရန်ကုန်တိုင်းတရားလွှတ်တော်ကိုလျှောက်ထားခဲ့တာကိုလည်းတရားရုံးကပယ်ချခဲ့ပါတယ်အလားတူတနက်သမားကြည်လင်းကိုအိုခဲနဲ့လိုက်လံပြစ်ခတ်ဖမ်းဆီးခဲ့တဲ့အတွက်တနက်ထိမှန်တည်ဆုံးခဲ့တဲ့အငှားရင်မောင်းကိုနေဝင်းရဲ့ဇနီးကလည်းဆွဲချက်တီပြင်ဆင်ပေးဖို့လျှောက်ထားချက်ကိုတိုင်းတရားလွှတ်တော်ကပယ်ချခဲ့ပါတယ်။ဒါပေမဲ့လည်းတရားသူကြီးဦးအောင်နိုင်အနေနဲ့ဥပဒေကြောင်းအရမှန်မှန်ကန်ကန်ဆုံးဖြတ်ခဲ့တယ်လို့မြင်ကြောင်းဥက္ကိုနီရဲ့အကျိုးဆောင်ရှေ့နေတွေကပြောပါတယ်။အခုလိုတိုင်းတရားရုံးရဲ့ဆုံးဖြတ်ချက်ကိုကျေနပ်မှုမရှိသူတွေအနေနဲ့နောက်တစ်ဆင့်ပြည်ထောင်စုတရားလွှတ်တော်ချုပ်အထိအယူခံလျှောက်ထားနိုင်ပါတယ်။ဥက္ကိုနီလောက်ကျန်ခံရတဲ့အမှုကိုရုံးတင်စစ်ဆေးနေရမှာအချိန်တစ်နှစ်ခွဲကျော်ကြာနေပါပြီ။တရားလိုပြတက်တည်စုစုပေါင်း80ကိုမြောက်ပိုင်းခရိုင်အထူးတရားရုံးကစစ်ဆေးပြီးတဲ့နောက်ဆွဲချက်အမိန့်တွေကိုချမှတ်ခဲ့တာဖြစ်ပြီးဒီလဂျွန်လကုန်ပိုင်းမှာအပြည့်အစုံအမိန့်ချမှတ်ဖို့ရှိတယ်လို့တရားရုံးနဲ့နှိစက်တဲ့အတိုင်းဝိုင်းကပြောပါရရှင်။